မြန်မာနိုင်ငံကပဋိပက္ခတွေကိုအာဆီယံအနေနဲ့ကူညီဖြည့်ဆင်းဖို့ရမှာအာဆီယံဘုံသဘောတူညီချက်900တာလင်အဖြစ်နိုင်ဆုံးနေလန့်ဖြစ်ပြီးဒီသဘောတူညီချက်900ကိုအကောင့်ထဲပေါ်ခြင်းဖြင့်သာမြန်မာစစ်ကောင်စီအနေနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုလှုပ်ဆောင်နိုင်မှာဖြစ်တယ်လို့2023ခုနှစ်အာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်လာမဲ့အင်ဒိုနီးရှားကပြောဆိုထားပါတယ်။အင်ဒိုနီးရှားအာဆီယံဥက္ကဋ္ဌတာဝန်ယူပြီးခြင်းဒီအချက်တွေကိုချက်ချင်းအကောင့်ထဲပေါ်ဖို့လိုမယ်လို့ဂျကာတာအခြေစိုက်သုတေသနအဖွဲ့ကြီးဖြစ်တဲ့ BRIN ကအာဆီယံဆိုင်ရာသုတေသီပန်တူရာပရာရူဂါကပြောဆိုပါတယ်
Indonesia yang harus mengimplementasikan segera menunjuk special envoy yang dimaksud lalu juga bergerilya
Indonesia အနေနဲ့ဥက္ကဋ္ဌတာဝန်ယူပြီးပြင်းချင်းမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အသစ်ကိုအများဆုံးခန့်အပ်ပြီးဘုံသဘောတူညီချက်900ကိုအကောင့်အထည်ဖော်ရပါမယ်။တန်တမာရေးအရာကျိုးပန်းမှုတွေကိုလည်းတိုးမြင့်ဆောင်ရွက်ရပါမယ်။မြန်မာစစ်ကောင်စီအနေနဲ့ဆွေးနွေးပြောဆိုမှုတွေမှာပါဝင်လာအောင်တဲ့ဒီဘုံသဘောတူညီချက်900ကိုအကောင့်အထည်ဖော်လာအောင်တိုက်တွန်းရပါမယ်လို့သူတေတီပန်တူပရာယူဂါကပြောဆိုသွားတာဖြစ်ပါတယ်။အာဆီယံအနေနဲ့မြန်မာစစ်ကောင်စီပြောတာကိုလိုက်ပါလှုပ်ဆောင်ရမှာမဟုတ်ပဲမြန်မာစစ်ကောင်စီအနေနဲ့အာဆီယံဘုံသဘောတူညီချက်900ကိုအကောင့်အထည်ဖော်ခြင်းဖြင့်သာပူးပေါင်းဆောင်ရွက်မှုတွေကိုလှုပ်ဆောင်ရမှာဖြစ်တယ်လို့ဒီဇင်ဘာလ29ရက်နေ့အင်ဒိုနီးရှားနိုင်ငံဂျာယီဝင်ကြီးရီနိုမာစီတီနဲ့မလေးရှားနိုင်ငံဂျာယီဝင်ကြီးတို့ပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်ထားတဲ့ဆုံးဖြတ်ချက်ဟာလည်းအင်ဒိုနီးရှားအနေနဲ့မြန်မာစစ်ကောင်စီကဘုံသဘောတူညီချက်900ကိုလိုက်ပါအကောင့်အထည်ဖော်လာအောင်ဖိအားပေးလှုပ်ဆောင်ရမှာအထောက်အကူဖြစ်လိမ့်မယ်လို့သူတေတီပန်ဒိုပရာရိုဂါကပြောဆိုခဲ့ပါတယ်ခင်ဗျာ။